ဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ရာဖာကိုအစ္စရေးဘက်ကစီးရေးထိုးစစ်ဆင်းနေတာတွေကိုချက်ချင်းရက်ပြတ်တက်တယ်လို့ကုလသမဂ္ဂရဲ့ PP ဆိုင်ရာတရားရုံး ICJ ကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ ICJ တရားသူကြီးအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌနော်ရက်ဆလင်ကစီရင်ချက်ကိုဖတ်ကြားရမှာရာဖာဟာအလွန်အမင်းထိခိုက်တွေ့တဲ့လူထုဟာထူးခြားဆိုးရွားနေတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ Israel season နဲ့ Rafah ကရပ်သားတွေကိုရွှေ့ပြောင်းလာမှလည်းအနေရဖြစ်နိုင်ခြေကိုအပြည့်အဝရှော့ချပြစ်နိုင်မလားဆိုတာတန်လျာရှိတယ်လို့ ICJ ကပြောပါတယ်။ Palestine ရပ်သားတွေပေါ် Israel ကလူမျိုးတုံးတပ်ဖြတ်နေတယ်လို့ဆွဆွဲက Rafah မှာအရေးပေါ်အစီအမံချမှတ်ဖို့တောင်အာဖရိကနိုင်ငံက ICJ ကိုဥတိုက်လျှောက်ထားပြီးနောက်တပတ်အကြာမှာအခုဆုံးဖြတ်ချက်ထွက်လာတာပါ။ဒါဟာ Hamas ဆပေါ်အပြည့်တိုင်းဆစ်ဆင်နိုင်မှု Rafah ကိုထိုးစစ်ဆင်တဲ့ Israel ပေါ်နိုင်ငံတကာဖိအားတွေတိုးမြင့်လာစီမှာဖြစ်ပါတယ်။ICJ ဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုတွေကိုကြားနာဖို့ဖွဲ့စည်းထားတဲ့အစ်စ်အမြင့်ဆုံးကုလသမဂ္ဂရဲ့တရားရေးအဖွဲ့အစည်းဖြစ်ပါတယ်။ ICJ ရဲ့စီရင်ထုံးတွေမှာအပြည့်အစုံစီနောင်မှုရှိပေမဲ့တရားရုံးအနေနဲ့အပြစ်ပေးစီရင်ပိုင်ခွင့်အာဏာမရှိလို့အရင်ကဆုံးဖြတ်ချက်တချို့လစ်လျူရှုခံခဲ့ရဘူးပါတယ်။တောင်အာဖရိကနိုင်ငံကတော့တခု ICJ ရဲ့ဆုံးဖြတ်စီရင်ချက်ဟာချီကျူးပြီးတော့ကြိုးဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။